ကိုဗစ်ကာကွယ်ဆေးထိုးဖို့ညှင်းဆန်ကြတဲ့အမေရိကန်ရေတပ်သားတွေအနေနဲ့မိခင်တက်ရင်ကတိကျစီခွဲထုတ်ခံရနိုင်တယ်လို့စစ်မှုထောင်ခန်းစားခွင့်တချို့လည်းဆုံးရှုံးနိုင်တယ်လို့ရေတပ်မှူးဝါသားတွေထုတ်ပြန်ပါတယ်။ရေတပ်သားတွေအားလုံးအပြေးအဝကာကွယ်ဆေးထိုးရမယ်နောက်ဆုံးနေ့ကိုနိုဝင်ဘာလ20ရက်လို့သတ်မှတ်ထားပါတယ်။ဘာသာရေးအရဒါမှမဟုတ်ကျန်းမာရေးအခြေအနေတွေအရချွင်းချက်နဲ့ရှ ထမ်းဆောင်ဆဲစစ်သားရဲ့96ရာခိုင်နှုန်းကျော်ဟာအနည်းဆုံးတစ်ကြိမ်ကိုဗစ်ကာကွယ်ဆေးထိုးပြီးသားပြီး95ရာခိုင်နှုန်းကတော့ကာကွယ်ဆေးအပြည့်ထိုးပြီးနေပြီဖြစ်ပါတယ်။အရန်တက်သားတွေနောက်ဆုံးကာကွယ်ဆေးထိုးမဲ့နေ့ကိုတော့ဒီဇင်ဘာလ28လို့သတ်မှတ်ထားပါတယ်။အမေရိကန်စစ်တပ်နာချုပ်ပင်တဂွန်ပြောခွင့်ရဂျွန်ခရပီကသတင်းတော့တွေကိုဗုဒ္ဓနေ့ကပြောကြားရမှာတော့ရည်တက်ရဲ့အခုနောက်ဆုံးမူဝါဒသစ်ကိုကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကိုတိုင်ထောက်ခံထားတယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်လီဒါအတွက်ကိုဗစ်ကာကွယ်ဆေးနောက်ဆုံးထိုးမဲ့ရက်ကတော့နိုဝင်ဘာလ2ရက်နေ့ဖြစ်ပါတယ်။တချိန်တည်းမှာပဲကာကွယ်ဆေးမထိုးရသေးတဲ့တာဝန်ထမ်းဆောင်ဆဲလီတရဲတွေနဲ့အာဂါသတပ်ဖွဲ့ဝင်1000ခန့်ရှိနေပြီးတဝက်လောက်ဟာဘာသာရေးအရချွင်းချက်ဖြစ်လျှောက်လာကြပြီး800လောက်ကတော့ကာကွယ်ဆေးထိုးဖို့ညင်းထားတယ်လို့လီဒက်ကစုဆောင်ရရှိတဲ့အချက်အလက်တွေမှာဖော်ပြထားပါတယ်ခင်ဗျာ။